လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာမြန်မာရင်ဆိုင်နေရတဲ့အမှုကိုမနှက်ဖန်စပြီးတော့ကြားနာမှာဖြစ်ပါတယ်။ဒီအမှုမှာမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တရားရုံးတက်ရောက်လာတာကြောင့်ထူးထူးခြားခြားအများစိတ်ဝင်စားမှုမြင့်တက်နေတယ်လို့အဲ့ဒီကိုသတင်းယူဖို့ရောက်နေတဲ့ VOA Editor ဦးကျော်စံသားကပြောပါတယ်။ ICJ တရားရုံးရှိရာ The Hague မြို့ကိုရောက်နေတဲ့ဦးကျော်စံသားကိုမခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
နေပြမှာပထမဆုံးဂမ်ဘီယာမှုတိုင်ကြားလျှောက်ထားတဲ့ဂမ်ဘီယာနိုင်ငံရဲ့လျှောက်တဲ့ချက်ကိုမနေ့ပိုင်းမှာပြရမှာဖြစ်ပါတယ်။သူတို့နိုင်ငံရဲ့ agent ဖြစ်တဲ့ Cruzeland နဲ့သူတို့နိုင်ငံရဲ့စီနီယာကနေ့လယ်တနားကြီးအထိသူတို့ကလျှောက်ထားကြမှာဖြစ်ပါတယ်။ဒါကမနေ့ပြန်အစီအစဉ်မှာဒီဘက်ကကြတော့မြန်မာဘက်ကပြန်လည်ပြီးတော့လျှောက်ထားမှာဖြစ်ပါတယ်။အဲ့ဒီမှာမြန်မာဘက်က Cruzeland အဖွဲ့ကောင်းဆောင်ဒေါက်တာဆန်းစုကြည်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မြန်မာနိုင်ငံအတွက်ကူရန်ကကွယ်လျှောက်ထားမဲ့နိုင်ငံတကာရှင်နေမစ္စတာဝီလျံဟာဘတ်တို့လျှောက်ထားမှာဖြစ်ပါတယ်အဲ့ပြီးတော့တတိယနေ့မှာတော့ဂမ်ဘီယာဘက်ကထပ်မံလျှောက်ထားပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်လျှောက်ထားပါမယ်တတိယနေ့အစီအစဉ်ကတော့ညနေ 9:00 မှာပြည်သူမှာဖြစ်ပါတယ
်အခုဒီမြန်မာနိုင်ငံဘက်ကနေပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုရိုင်းကဦးဆောင်ဖြည့်ရှင်ဖို့အတွက်ဒီနယ်သာလန်နိုင်ငံကိုလည်းရောက်နေပြီဆိုတော့ဒီကြားနာပွဲမှာဒေါန်ဆန်းစုကြည်ကိုယ်တိုင်ခြေပမယ်။နောက်ဒီမြန်မာနိုင်ငံဆိုင်ရာရှေ့တွေကလည်းလျှောက်လဲချက်တွေကိုပေးမယ်ဆိုတဲ့သဘောလားရှင
်။ဟုတ်ပါတယ်ခင်ဗျာ။အဲ့ဒီအတွက်ကြောင့်လည်းဒီအမှုကလူတွေပုံပြီးစိတ်ဝင်စားသွားလို့ထင်ပါတယ်။တကယ်တော့ဒီအမှုရဲ့သဘောတဘာဝကိုနှိုက်ကလည်းပဲနိုင်ငံတကာမှာကြုံတောင်းကြုံရဲ့အမှုမျိုးဖြစ်ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကဘုံကောင်ပြီးတော့လျှောက်လဲမဲ့ပုဂ္ဂိုလ်ဟာမြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဖြစ်နေတယ်လို့လူတွေကပုံပြီးစိတ်ဝင်စားရလို့ထင်ပါတယ်။ဒါကြောင့်လည်းပဲမနေ့ကမှဆိုရင်တရားဝဲကိုလာရောက်နားထောင်မဲ့လူတွေပုံများလိမ့်မယ်လို့ဒီဆားပါတယ်ဒီနေ့ကျွန်တော်ကလူညုံရေးသမားတွေကိုမေးကြည့်တော့ဒီနေ့တော့ဘာမှအစီအစဉ်မရှိပါဘူးလို့ဆိုပါတယ်မနေ့ပြန်ကတော့လူညုံရေးတွေလည်းပဲသူတို့အခုခါထားမယ်လို့သတင်းကြားပါတယ်အဲဒါမနေ့ပြန်မှာတော့အဲ့ဒီမြန်မာနိုင်ငံဘက်ကထောက်ခံပြီးတော့ဒါအပိဖို့လူတွေတခါဂမ်ဘီယာဘက်ကရှောက်လဲချက်ကိုအပိမဲ့လူတွေနှစ်ဖက်စွန်းလာရောက်ကြမယ်လို့ယူဆရပါတယ်တချို့ဆိုရင်အဲ့ဒီကိစ္စမှာတင်းမာမှုများဖြစ်နေလိမ့်မလားလို့တောင်မှဒါမလို့အဖဲတူပြီးဆိုရင်ရတယ်လို့ဆိုလို့မလားပါပဲအဲ့လိုပြောတဲ့လူတွေကိုလည်းကြားပါတယ်နောက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းပဲမြန်မာနိုင်ငံချင်းတွေကိုပြည်ချင်းနဲ့မြန်မာဘယ်ဂျီယမ်နိုင်ငံဆိုင်ရာမြန်မာတိုင်းကိုကျွန်တော်အချင်းချင်းဆက်သွယ်ပါတယ်ဘာမှပြန်လည်ဖြေကြားခြင်းမရှိသေးပါဘူးခင်ဗ
ျနောက်ဒီကျမတို့လေ့လာချက်အရာပေါ့နော်အခုနှုတ်အားဖြင့်ရှားနာပွဲအပြီးမှာရိုဟင်ဂျာတွေအပေါ်ကိုလှုပ်ဆောင်နေတဲ့ဒီလူမျိုးတုံးတပ်ဖြတ်မှုအပြုမှုတွေကိုရပ်ဖို့ဒီအချိန်တိုတွင်းမှာချက်မဖြစ်စေဖို့အတွက်ဒီ provisional measures လို့ခေါ်တဲ့ကြားဖြတ်စီမံဆောင်ရွက်ချက်အမိန့်ချဖို့ဂမ်ဘီယာဘက်ကတောင်းဆိုထားတာပေါ့နော်ဆိုတော့ဒီမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်မခံဘူးနောက်ဒီလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်ကိုလည်းညှင်းဆိုထားတာပါဒီတော့ဒီဂမ်ဘီယာနိုင်ငံဘက်ကတောင်းဆိုသလိုဒီကြားနာပွဲအပြီးမှာရော ICJ အနေနဲ့ယာယီလှုပ်ဆောင်ချက်တွေအမိန့်ချဖို့ဆိုတာဖြစ်နိုင်ခြေရှိမယ်လို့ထင်ပါသလားရှင
်အဲ့ဒါကတော့သူတို့ရဲ့တရားသူကြီးတွေရဲ့အဆုံးဖြတ်တာဖြစ်ပါလိမ့်မယ်